ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကင်တပ်အေကဖမ်းခံထားရတဲ့ကုန်းလန့်ပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကြံ2ဦးပေါင်း18ဦးပြန်လွတ်လာတဲ့အခါမှာတော့တာဝန်ကျတဲ့ခီးလန့်ကိုဆက်မသွားတာကြောင့်ဆိုတဲ့ဆွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့စစ်ဆေးမှာဖြစ်ပါတယ်။စစ်ဆေးခံရမဲ့သူတွေကတော့အခုလိုမျိုးခုံရုံးဖွဲ့စစ်ဆေးရတဲ့အဓိကအကြောင်းရင်းဟာအဖမ်းဆီးခံရစဉ်အတွင်းဖြစ်စဉ်တွေကိုမီဒီယာတွေမှာအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်ဆိုပြီးယူဆချက်တွေလည်းရှိပါတယ်။နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ AA ဖွဲ့ကဖမ်းဆီးပြီးပြန်လွတ်လာတဲ့ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကရင်းမောင်း16ဦးနဲ့ကြံ2ဦးကိုတာဝန်ကျရာမောင်သွုံးမြို့ကျေးဇူးလက်ခံရေးစခန်းကိုမသွားလို့ဆိုပြီးဌာနကနေခုံရုံးဖွဲ့အရေးယူဖို့စီစဉ်နေတာပါရင်းမောင်း18ဦးကိုခုံရုံးဖွဲ့ဆစ်ဆဲမဲ့အကြောင်းကိုတော့အဖမ်းခံရတဲ့ထဲပြန်လွတ်လာတဲ့ရင်းမောင်းသူကြီးကြပ်ရေးမှူးဦးစော်သွုံးဦးက VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့ပထမဌာနလွတ်လိုက်တယ်သူတို့ကလုံညိုရေးရောပါရောအကုန်စိတ်ကပါတယ်အဲ့ဒီကသတင်းပို့သွားတာတာဝန်ယူပါတယ်ဆိုပြီးတော့လွတ်တာပေါ့နော်ကျွန်တော်တို့တာဝန်မယူနိုင်လို့ပဲကျွန်တော်တို့အခုလက်တွေ့အဖမ်းခံရပြီဒါကျွန်တော်တို့အဖွဲ့အစည်းလိုရဆိုရင်ဒါလုံညိုရေးကျူးပေါက်သွားပြီပြီးရင်ကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံစားမှုတွေဖြစ်သွားပြီအဲ့တော့ကျွန်တော်တို့ကဟိုမှာကားပေါင်းမောင်းဖို့တာဝန်ထမ်းဆောင်ဖို့ဆိုတာကျွန်တော်တို့ဘယ်လုံးမှမဖြစ်နိုင်တော့ဘူးပေါ့နော်ကျွန်တော်တို့ကဟိုမှာတော့လဲရမယ်တောင်းဖို့မလဲနိုင်တော့ဘူးအဲ့ဒါကိုသူတို့ကဘယ်လိုကျွန်တော်တို့ကအပြည့်မြင်လဲဆိုတော့ကျွန်တော်တို့သဘောနဲ့ကျွန်တော်တို့ပြန်လာပါတယ်ဆိုပြီးတော့ပဲချက်ကိုထိုးချတာပေါ့နော်အဲ့လိုပုံစံကွန်ရုံးဖွဲ့စစ်တာကကျွန်တော်တို့အဲ့ဒီ18ရောင်လုံးကိုစစ်မှာပေါ့နော်ကျွန်တော်တို့ဒီကစစ်ဘိုးတွေပါခင်ဗျဘိုးကြီးမင်းနိုင်ပေါ့နော်အဲ့ဆက်မတော်ပြောင်းလာတာပဲဘိုးကြီးမင်းနိုင်နောက်ဘိုးကြီးအောင်မော်ဘိုးကြီးကျော်စီဟာသူတို့ကကျွန်တော်တို့ဌာနမှာလည်းယာလူတွေယူထားပြီးတော့တက်မတော်နေရွှေ့လာတယ်အဲ့လူတွေကခေါင်းဆောင်ပြီးတော့စစ်မှာပေါ့နော်အဲ့တင်းလာနေရနေစပြီးတောက်ကြနေပြီစစ်မှာ
ဒီလိုဖမ်းဆီးခံရသူ16ဦးထဲကရင်းမောင်းသူကြီးကြပ်ရေးမှူးဦးစော်သွန်းဦးလည်းပါတယ်မို့အခုလိုခုံရုံးဖွဲ့စစ်ဆေးတာမှာသူလည်းထွက်ဆိုရမှာဖြစ်ပါတယ်။ဒီခုံရုံးကိုတပ်မတော်ကနေပြောင်းလာတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဖွဲ့စည်းထားတာလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့ကစစ်တွေဘူရီတောင်မြို့ကိုပြေးဆွေးနေတဲ့အောင်တခွန်ခုနှစ်ရေရင်ပေါ်လိုက်ပါလာပြီးဒုက္ခသည်ဂျူဆူကြီးလက်ခံစခန်းကိုသွားမဲ့ရင်းမောင်း16ဦးကိုရတိတောင်မြို့နယ်စဘိုကျွန်းဒီမှာ AA ရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားခဲ့တာပါ။ကျန်တဲ့နှူးကတော့ဖမ်းဆီးခံရတဲ့ဆဲပေါမသွားခဲ့ပါဘူး။တရက်တာထင်းထင်းသာပြီးဇန်နဝါရီလတရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပေမဲ့တာဝန်ကျရာမောင်သောမျိုးနဲ့လှဖိုးကောင်ငခုရပြန်လည်လက်ခံရေးကြိုဆိုရေးစခန်းကိုမသွားပဲပြန်လာတဲ့အတွက်စုစုပေါင်းရင်ပေါင်း18ဦးကိုနေပြည်တော်မှာခုံရုံးဖွဲ့စစ်ဆေးခံရမှာဖြစ်ပါတယ်။ခုံရုံးဖွဲ့စစ်ဆေးခံရတဲ့အဓိကအကြောင်းရင်းဟာအဖမ်းဆီးခံရစဉ်တွင်ဖြစ်စဉ်တွေကိုမီဒီယာတွေကအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်လို့ဦးစော်ထွန်းဦးကယူဆပြောဆိုပါတယ်။
ဒီကနေ့ကျတော့ကျွန်တော်တို့တိုင်းသားရေကောင်းဆက်ဆံလိုက်တဲ့အပေါ်မှာတို့ထိတ်ထိတ်မှာဒီတက်ဖက်ကလူတွေကမလိုလားပုံစံမျိုးဖြစ်နေကျွန်တော်တို့ဒီလောက်တည်းကမေးတော့ကျွန်တော်ဒီစိတ်ကတက်တဲ့အချိန်ပေါ့နော်တမားကြီးကောင်းသလားဘာလားအဲ့လိုမေးရတဲ့အချိန်မှာကျွန်တော်ကတော့ဘယ်လိုဆိုဖြစ်ကျွန်တော်အသက်ကိုလည်းတို့လှုပ်ပေးရတယ်နော်အဲ့တော့တိုင်းသားတွေမှာလည်းသူ့ကုန်းသူ့ဆင်တန်းနဲ့ဒေသကြီးကကောင်းတာရှိပါတယ်လို့ကျွန်တော်အဲ့လိုဖြေလိုက်တယ်အဲ့ဒီပုံမှာလည်းတို့မလိုလားဦးနေမှာပေါ့နော်ကျွန်တော်တို့သေးသွားပြီကျွန်တော်တို့ကနေစိတ်ခံရတယ်သူကအားရယူပဲလူတင်တယ်ကျွန်တော်ကတကယ်မှမနေစက်တာမနေစက်တာမနေစက်ဘူးပဲပြောရမှာလေကျွန်တော်တို့ဌာနကလည်းအခုတက်ကလူတွေကြီးအောင
်ဒီလိုဖြစ်စဉ်ပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုတင်ပြသွားမယ်လို့လည်းဦးစော်သုံးဦးကပြောပါတယ်
ကျွန်တော်တို့အခုတိုင်ပင်ခံတော့ကျွန်တော်တို့စိတ်ခံမယ်သူတို့ဓာတ်ရည်စင်းနဲ့လောက်တာနဲ့ဒီဇိုင်းနဲ့ကျွန်တော်တို့ဒီ18ရောက်လို့စုပြီးအတိုင်ပင်ခံအိမ်ကိုတော့တွေ့တယ်အတိုင်ပင်ခံတွေ့ခံမလားကျွန်တော်တို့ရဲ့အဖမ်းခံမလားကျွန်တော်တို့ဆက်လျှောက်မှာပေါ့နော်ဒီလိုကြီးအမှန်တကယ်ဖြစ်နေပြီးမြေပြင်မှာတော့လက်တွေဓာတ်တွေတောင်းဝင်ရှိတဲ့သူတွေဘယ်လိုဆုံးဖြတ်ပေးမလဲဆိုတာကိုကျွန်တော်ချူမဲ့တဲခွဲစီချင်တာပေါ့နော
်ကညာနာရေမောင်း18ဦးကိုခုံရုံးဖွဲ့စစ်ဆေးမယ်ဆိုတဲ့ဖြစ်စဉ်ပေါ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလက်ထောက်သွင်းဝန်ဦးအောင်ရဲသွန်းကိုဆက်သွယ်မေးမြန်းရမှာတော့
ဘလို့ဆိုတော့ဒီကျွန်တော်ကဒုက္ခရရဖြစ်တယ်နေဝလေးကြီးထွက်နေတာဘလို့ဆိုတော့ဒီနိုင်ပြီ
လက်ရှိခုံရုံးဖွဲ့စစ်ဆေးခံရမဲ့ကာညာနာရင်မောင်း18ဦးဟာဒေတာအနှံ့ကမိမိတို့နေအိမ်မှာရှိနေတယ်လို့လာမဲ့ဇန်နဝါရီ23ရက်နေ့နေပြည်တော်မှာစစ်ဆေးခံရမှာဖြစ်ပါတယ်ခုံရုံးဖွဲ့စစ်ဆေးပြီးရင်သူတို့ကိုယာတူးချတာဒါမှမဟုတ်အလောက်ကထုတ်ပယ်တဲ့အသည့်ဖြစ်လာနိုင်မယ်လို့လည်းဒုကြည်ကြည်မှုဥစော်ထုံးဦးကပြောပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးသင်္ဘောမှုတွေဖြစ်ပွားနေစေဖြစ်တယ်လို့ခရီးသွားလိုက်ရမှာလဲအစိုးရနဲ့တက်ဆိုင်တဲ့ဝန်ထမ်းတွေကို AA ဖွဲ့ကနေမကြာခဏဖမ်းဆီးမှုတွေရှိနေတာပါပြီးကြတဲ့2019ခုနှစ်ဒီဇင်ဘာ24ရက်နေ့မှာဘူရီတောင်မြို့နယ်တောင်ပစာစခန်းကလောက်ဝကလက်ထောက်ညွန်ကြားရေးမှူးဦးတင်မျိုးအောင်နဲ့လာဂျိုသူလောက်ဝကရာရှိနှူးအပေါင်း3ဦးကို AA ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အော်တိုဘာလ26ရက်နေ့ကလည်းရတိတောင်မြို့နယ်မေယူမြစ်တွင်အများရေရေတစည်းပေါ်မှာပါလာတဲ့တမရော်ဒါရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးအခုချိန်ထိပြန်မလွတ်သေးပါဘူးပဋိပက္ခဖြစ်ပွားရာဒေသကိုသွားလာမယ်ဆိုရင်တပ်ဆိုင်ရာကိုကြောင်းကြားဖို့ခွင့်ပြုချက်ရမှသာသွားလာဖို့ရခိုင်ပြည်နယ်ပညာရေးဌာနကလည်းတည်ရက်ပိုင်းမှာကြေညာချက်ဖြန့်ဝေထားပါတယ်ခင်ဗျာ